ယူကရိန်းတိုက်ခံခေါင်းဆောင်ယူလီယာတိုင်မိုရှန်ကိုအချင်းချခံထားရကနေပြန်လည်လွတ်မြောက်လာပြီးနောက်တနေ့ဒီကနေ့မှာရာထူးကဖြုတ်ချခံရပြီး KF မြို့ကနေထွက်ပြေးသွားတဲ့သမရဗစ်တာယာနူကိုဗစ်ဗမာရောက်နေတယ်ဆိုတာအတိအကျမသိနိုင်ပဲဖြစ်နေပါတယ်။စနေနေ့ကသမရယာနူကိုဗစ်ကိုအမည်မသိနေရာကိုခေါ်ဆောင်သွားမဲ့ရဟယင်ကိုပြန်တန်းခွင့်မပေးခဲ့ဘူးလို့နေကြာဆောင်တပ်ဖွဲ့တွေကပြောပါတယ်။ယူကရိန်းနိုင်ငံအတွင်းအသက်ဆုံးရှုံးမှုတွေအများအပြားဖြစ်စေခဲ့တဲ့အကြမ်းဖက်မှုတွေအပေါ်ရာထူးကဖြုတ်ချခံလိုက်ရတဲ့သမ္မတယာနူကိုဗစ်အနေနဲ့အပြည့်အဝတာဝန်ယူရမယ်လို့အတိုက်ခံကောင်းဆောင်ဗိုက်တာလီကလစ်ကိုကဒီနေ့ကနေမှပြောပါတယ်ဆန္ဒပြသမားတွေအများအပြားအသက်ဆုံးရှုံးခဲ့ရတဲ့ KF မြို့လယ်မှာလူတွေအများအပြားဆက်လက်စုဝေးနေကြတဲ့အချိန်မှာပဲအတိုက်ခံကောင်းဆောင်ဗိုက်တာလီကလစ်ကိုကသတင်းတော်တွေကိုအဲ့ဒီလိုပြောကြားလိုက်တာပါလူလူကြီးကရှေ့ပါဆက်ဖြစ်မယ်ဆိုတဲ့ပြောဆိုမှုတွေကိုစောင့်ဆိုင်းနေကြတာလည်းဖြစ်ပါတယ်ဒီတော့အတွင်းညီညွတ်ရေးအစိုးရတည်တရားဖွင့်နိုင်ဖို့အတွက်ယူကရိန်းလွှတ်တော်မှဒီနေ့ကနေကအထူးစီအုပ်ပဲပြုလုပ်နေပါတယ်စနေနေ့တုန်းကတော့သမ္မတယာနူကိုဗစ်ကိုလွတ်တော်ကယာရုကဖြုတ်ချကြောင်းနဲ့ရုပ်ောက်ပွဲတွေကိုမေလ25ရက်နေ့မှာကျင်းပဖို့မဲခွဲအတည်ပြုလိုက်ပါတယ်စနေနေ့မှာပဲအချင်းချခံရကနေပြန်လည်လွတ်မြောက်လာတဲ့ဝန်ကြီးချုပ်ဟောင်းတိုင်မိုရှန်ကို KF မြို့ကဆန္ဒပြလူအုပ်ကြီးကိုစကားပြောနေတဲ့အချိန်လူအုပ်ကြီးကသူမကိုတရားကောင်တူအလားကြိုးဆိုခဲ့ကြသလိုသူမကလည်းဆန္ဒပြပွဲတွေဆက်လက်ပြုလုပ်ဖို့တိုက်တွန်းခဲ့ပါတယ်